က်ဟာသူလိုလားတဲ့ပါတီအနိုင်ရတဲ့ရွေးကောက်ပွဲကိုသာအတိအမှတ်ပြုတဲ့အစဉ်အလာရှိပါတယ်။1990ရွေးကောက်ပွဲမှာ NLD နိုင်တာကိုစစ်တပ်ကအတိအမှတ်မပြုပါဘူး။ရေကြီးတော်တိဆောက်ပြီး2010မှာရွေးကောက်ပွဲချင်းပါတာကို NLD ကသဘိမ့်ပေါက်ပါလေ။အဲ့ဒီတုန်းကဒေါ်အောင်ဆန်းစုကြည်အကျေကျုပ်ကြနေပါတယ်။ချက်ဖို့နိုင်အောင်ကြီးကြပ်ချင်းပါတဲ့မလွတ်လပ်တဲ့ရွေးကောက်ပွဲအဖြစ်မြင်ကြပြီးမယ်။ရလကိုစစ်တပ်ကလက်ခံတဲ့အတွေ့ဦးသိန်းစိန်အစိုးရပေါ်ထွက်လာပါတယ်။2010မှာဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာအောင်ဦးသိန်းစိန်ကလမ်းဖွင့်ပေးပါတယ်။ဒေါ်စုရဲ့ကောင်းမှုနဲ့ဦးသိန်းစိန်ရဲ့ပြည့်ပြည့်မှုကြောင့်စီးပွားရေးဒဏ်ခတ်မှုရုပ်သိမ်းသွားပါတယ်။2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်နိုင်တော့စေအုပ်စုရဲ့အခြေခံဥပဒေအတိုင်းလုပ်ဖို့ဒေါ်စုကဆုံးဖြတ်လိုက်ပါတယ်။ဥပဒေပညာရှင်ဦးကိုနီအကြံပေးတဲ့အတိုင်းနိုင်ငံတော်အတိုင်းနိုင်ငံရာထူးကိုအခြေခံဥပဒေနဲ့အညီလွတ်တော်ကဒေါ်စုအတွက်ဖန်တီးပေးနိုင်ပါတယ်စစ်တပ်နဲ့ကျန်းဖို့ပါတီကိုယ်စားလှယ်တွေကတန့်ခွက်ပြီးမြဲ NLD ကိုယ်စားလှယ်အများစုမင်းနဲ့အတူပြုနိုင်ပါတယ်အခြေခံဥပဒေနဲ့အညီဒေါ်စုကိုလုတ်ပိုင်ခွင့်အနှင်းနိုင်တာအရင်းစီနဲ့ရင်းကြော်တဲ့သဘောမျိုးလိုဖြစ်နေပါတယ
်ကျန်းဖို့ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေအပြင်းထန်ကန့်ကွက်နေတဲ့ဂျားကအတိုင်းငံပုဂ္ဂိုလ်ဆိုင်ရာဥပဒေကို2016မတ်လမှာ9ရက်အတွင်းလွတ်တော်နှစ်ရက်စလုံးကအများစုထောက်ခံမဲနဲ့အတည်ပြုနိုင်တာဟာစေအုပ်စုအတွက်မခံကျင်စရာဖြစ်ပါတယ်။ဒီဥပဒေအသက်ဝင်ပြီးတစ်နှစ်မပြည့်ခင်2019ဇန်နဝါရီ29ရက်နေ့မှာဥကိုနီလုံခြံတပ်ပြခံရတာကိုကြည့်ရင်စေအုပ်စုဘလောက်မကြင်မကြမ်းဖြစ်နေတယ်ဆိုတာသိတာပါတယ်။လွတ်တော်ကလည်းအများစုရှိရင်အခြေခံဥပဒေကိုမပြင်ဆင်ဘဲလုပ်နိုင်တာတွေရှိတယ်ဆိုတာကို NLD ကပြသလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒေါ်စုနဲ့ NLD ဩဇာအစင်ဟွာရှိလာတာကိုအခြေခံဥပဒေကိုရေးတဲ့စစ်ကောင်းဆောင်ဘိုင်းကလက်မခံနိုင်ပါဘူး။အခြေခံဥပဒေပေါင်းထဲမှာဒေါ်စုကိုမရှင်နိုင်တော့တာကိုစေအုပ်စုသဘောပေါက်လာပုံရပါတယ
်။ NLD ဆိုရလက်တဲ့2020မှာစစ်တပ်အုံကြီးကိုပထမဆုံးအချိန်ဖြတ်တောက်နိုင်တာဟာထူးခြားချက်တစ်ခုဖြစ်ပါလေ။ဖြစ်ဆက်ဘတ်ဂျက်မှာစစ်တပ်အုံကြီးချက်3,900ကျော်တောင်းခံတာကိုချက်3,000ကျော်ပြတ်နိုင်ပါလေ။ကာကွယ်ရေးဈေးရည်ဆယ်ရာခိုင်နှုန်းသာလျှော့ချတာဖြစ်ပြီးမယ်။ဒါဟာပထမဦးဆုံးအချိန်မှာဦးသိန်းစိန်အစိုးရတက်တန်းမှာစစ်အုံကြီးလျှော့ချတာမျိုးမရှိခဲ့ပါဘူး။ဒါကြောင့်မို့ဒီဖြစ်ရပ်ကိုစစ်ဘက်ကအနှုတ်လက္ခဏာလို့ယူဆနိုင်ပါလေ။NLD အစိုးရလက်ထက်စစ်ပူဦးစီးတဲ့ပြည်ထောင်စုဌာနလက်အောက်ခံအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသမ္မတလက်အောက်ခံဝန်ကြီးဌာနအဖြစ်လုပ်ပြတာကိုလည်းစစ်တပ်ကမကျေနပ်နိုင်ပါဘူးစစ်အာဏာသိမ်းပြီးမကြာမီအုပ်ချုပ်ရေးမှုတွေပြောင်းပြစ်တာတွေ့နိုင်ပါတယ
်2019ဒီဇင်ဘာမှာဒေါ်ဆန်းစုကြည်ကိုယ်တိုင်နယ်သာလန်နိုင်ငံအခြေစိုက်နိုင်ငံတကာတရားရုံးကိုတက်ရောက်ပြီးဗမာစစ်တပ်ဘက်ကရှေ့နေလိုက်ပေးခဲ့ပါတယ်နိုင်ငံကောင်းဆောင်တူအနေနဲ့နိုင်ငံကတရားရုံးမှာဒီလိုရှောက်လဲချက်တင်တာမျိုးတခါမှမရှိခဲ့ဘူးလို့ဥပဒေပညာရှင်အတိုင်းဝိုင်းကဆိုပါတယ်အနောက်တိုင်းမှာအကြီးကျယ်ဝေဖန်ရှုံချခံရတဲ့ဂျားတွေကဒေါ်ဆန်းစုကြည်ဟာအခြေခံဥပဒေဘောင်အတွင်းမှာစေအုပ်စုနဲ့လက်တွဲလုပ်ကင်ဖို့ကိုသာဆုံးပြလိုက်ပုံရပါတယ်အခြေခံဥပဒေပြင်ဆင်ရေးကိုဦးစားမပေးတော့ပါဘူးဒါပေမဲ့စစ်ကောင်းဆောင်ဟောင်းတွေအခြေချတဲ့စစ်တပ်မျိုးတော်ဖြစ်တဲ့နေပြည်တော်မှာကိုယ်စည်းလောင်း10ဦးရှင်တိုင်တဲ့အနေနဲ့ NLD က9ဦးအနိုင်ရရှိပြီးတန်းဖို့ပါတီက2ဦးတည်းသာအနိုင်ရတဲ့အခါစေအုပ်စုသွေးပြက်သွားပုံရပါတယ
်။တက်ချုပ်ကြီးမင်းအောင်လိုင်ကိုယ်တိုင်စန္ဒမဲပြေးတဲ့သဘူတီတီမြို့နယ်မှာ NLD ပါတီဝင်တဲ့အနိုင်ရပါတယ်။တပြည်လုံးမှာမင်းစန္ဒနေမြေ1100ကျော်ရှိတဲ့အနေနဲ့ NLD က900ကျော်အနိုင်ရရှိပြီးတန်းဖို့ပါတီကခွန်စက်တနေရတာနိုင်ပါလေစစ်မှုသားနဲ့မိသားစုဝင်တွေကပါ NLD ကိုမေးပြကြတဲ့အတွက်တပြည်လုံးမှာ NLD က82ရာခိုင်နှုန်းအနိုင်ရပြီးနေပြည်တော်မှာ90ရာခိုင်နှုန်းနိုင်တာမို့ဒေါ်စုတို့နဲ့ရှင်တွဲရပ်တည်ဖို့တက်ချုပ်ကြီးနဲ့ကျန့်ဖို့ဟာမယုံမငြင်းဖြစ်လာပုံရပါတယ် NLD ပါတီတခုတည်းအစိုးရဖွဲ့ပြီးဥပဒေနဲ့အညီလုပ်ရင်မိမိအကျိုးစီးပွားထိခိုက်နိုင်တာကိုတချို့ကြီးကစိုးရိမ်လာပုံရပါတယ်။လူဝင်မှာရှင်းနေကကျင်းပတဲ့ရွေးကောက်ပွဲကိုနှလားအတွင်းအများဆုံးဝေဖန်ကန့်ကွက်သူတွေဟာတချို့ကြီးနဲ့ကျန်းဖို့ပါတီပါ။ Mimi Jo Siwa Soyo Dogelu, Twitch, Nidia, Seosuga, Pizu Sanagu, Kumusai Tobabu, Yukau, Lonilo Toma, Anne Jessina, Mesanaki, and Yasuke, the Boragu, Popia, Pilu, Yalaku, Lekamu, Yukau, Sauti, Puerta, Sanwaila, Nasekoya, Nima, Putu, Kinaja Tobade, Tame, Sempu Yena, Simemati, Pinin, Tachokia. Dosune energy go, Keshabuda, don't you like that?